မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာဆက်ဖြစ်နေတဲ့စစ်ရာဇဝတ်မှုတွေနဲ့လူရသူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆန်ရဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟင်းလီကတောင်းဆိုလိုက်ပါတယ်။တစ်ကမ္ဘာလုံးကိုဗစ် -19 ကပ်ရောဂါပိုင်းရင်ဆိုင်ဖြစ်ရှင်နေရချိန်မှာမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်တွေကအရတားတွေအပေါ်ပြစ်မှတ်တာတိုက်ခိုက်မှုတွေတိုးလုံလာနေတယ်လို့မစ္စရန်ဟင်းလီကဧပြီလ29ရက်နေ့မှာပဲပြောဆိုခဲ့တာပါ။မြန်မာလူခွင့်ရေးအခြေအနေဆန်ရကုလသမဂ္ဂအထူးစုံစမ်းစစ်ဆေးသူအဖြစ်သူရဲ့တာဝန်ပြည်ဆောင်တော်မှာဖြစ်တဲ့ပါမောခရန်ဟီလီကရခိုင်တပ်မတော် AA အပါအဝင်လက်နက်ကင်တပ်ဖွဲ့တွေအနေနဲ့အပြစ်ခံရစရည်တောင်းဆိုချက်ကိုလည်းအလေးမထားကြတဲ့အပြင်မြန်မာတပ်မတော်ရဲ့လက်ချက်ကြောင့်ရခိုင်နဲ့ချင်းပြည်နယ်တွေကပြည်သူတွေအကြီးအကျယ်ထိခိုက်နေရတယ်လို့လည်းပြောဆိုခဲ့တာပါ။လူသားချင်းစာနာမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကစောင့်ထိုင်ရမယ့်အခြေခံပြဋ္ဌာန်းချက်တွေနဲ့လူ့အခွင့်အရေးတွေကိုတပ်မတော်ကစနစ်တကျချိုးဖောက်နေတဲ့အတွက်လည်းရခိုင်နဲ့ချင်းပြည်နယ်တွေကအယက်သားတွေအပေါ်ကျူးလွန်တဲ့စစ်ရာဇဝမှုတွေနဲ့လူရသူအပေါ်ကျူးလွန်တဲ့ရာဇဝမှုတွေတိုးလာနေတယ်လို့လည်းအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုခဲ့တာပါ။ပဋိပက္ခအဆုံးသတ်ရဲ့အတွက်တဝန်ခံမှုတဝန်ယူမှုရှိဖို့အလွန်ရေးကြီးတယ်လို့လည်းပြောပါရယ်။တဝန်ခံမှုတဝန်ယူမှုမရှိတဲ့မြန်မာတပ်မတော်အနေနဲ့ပြည်ထောင်ကနေကင်းလွတ်ခွင့်ရနေတဲ့အတွက်ကြောင့်လည်းမြန်မာအယက်သားတွေအနေနဲ့တပ်မတော်ရဲ့ရွေးချယ်တဲ့ကျူးလွန်တဲ့ရာဇဝမှုတွေကိုဆယ်စုနှစ်တွင်နဲ့ချီရင်ဆိုင်ခံစားနေရတယ်လို့လည်းပါမောက္ခရန်ဟီလီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်။ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ရခိုင်နဲ့ချင်းပြည်နယ်တွေကအရတားတွေကိုအကာအကွယ်တိုးပေးဖို့လဲမစ္စရန်ဟီလီကတိုက်တွန်းတောင်းဆိုထားပါတယ်။